ကိုယ်တိုင်တရားသမင်ကြီးရောမှာနှစ်ဖက်တိုင်းဝန်ကြအကြမ်းဖက်မှုဖြစ်ခဲ့ပြီးတဲ့နောက်နေရာစွန့်ခွာတင်းရှောင်နေရာသူတွေနေရာမှာပြန်နိုင်သေးတယ်လို့ကြံရိုက်ခဲ့တဲ့သူတွေမှလည်းစိုးရင်ထိတ်လန့်မှုတွေရှိနေသေးဖြစ်တဲ့အကြောင်းဒေသခံမွတ်စလင်ခေါင်းဆောင်ကပြောပါတယ်။ဒါပြင်အစ္စလာမ်ဘာသာဝင်အနေနဲ့
ဖြစ်စည်းခံရတဲ့ဗလီကျောင်းမှာပြန်ပြီးတော့ဝတ်ပြုဖို့ဒေသခံအာဏာပိုင်တွေကပြစ်ပင်ထားတဲ့ဖြစ်တယ်လို့လည်းဆိုပါတယ်။အလားတူတရားသမင်ကြီးရောက်ကနောက်ဆုံးအခြေအနေကိုတောရောက်ကြည့်ကြည့်ခဲ့တဲ့ဘာသာဘောင်းဆောင်ချစ်ကြီးအဖွဲ့ကြီးကိုလည်းအာဏာပိုင်တွေကတားမိခဲ့တယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့မတ်အင်ဂျင်ကအကြောင်းစုံကိုတင်ပြပေးပါလိမ့်မယ်ခင်ဗျာ။ဘဂု မွတ်စလင်ပိုင်းအိမ်တလုံးမွတ်စလင်တင်းကြိုင်းတို့ဖျက်ဆီးခံရပါတယ်။နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတရဲသမိန်ကျေးရွာမှာရှိတဲ့ရဲအာဏာပိုင်တွေကို VOA ကဖုံးဆက်မေးမြန်းရမှာတစုံတရာပြန်လည်တုံ့ပြန်ဖြေကြားခြင်းမရှိခဲ့ပါဘူး။ဒါကြောင့်နှစ်ဖက်အတိုင်းအဝိုင်းကိုဥဆောင်သူ48ဦးပါဝင်ဖွဲ့စည်းထားတဲ့ကျေးရွာတည်ငြိမ်မှုထိန်းသိမ်းရေးပူပေါင်းအဖွဲ့ရဲ့အဖွဲ့ဝင်တအုပ်ဖြစ်တဲ့ဦးဝင်းရွှေကိုနောက်ဆုံးချိန်နဲ့ပတ်သက်ပြီးတော့စတင်မေးမြန်းရမှာသူကအခုလို VOA ကိုပြောပါတယ်
။ကျွန်တော်တို့အားလုံးကတော့အရင်လိုပုံစံပြန်ဖြစ်နိုင်ရေးအတွက်ကြိုးစားနေကြတာပေါ့။အခင်းဖြစ်တဲ့အချိန်တော့ထွက်ခွာသွားတဲ့လူတွေကများသောအားဖြင့်ပြန်လည်းမရောက်သေးဘူးခင်ဗျ။ကြောက်လန့်ပြီးတော့ထွက်သွားတဲ့လူတွေခင်ဗျ။အခုလေရွာကသွားလိုက်ဝင်လိုက်အဲ့လိုပုံစံမျိုးတည်ငြိမ်မှုကတော့ကျွန်တော်တို့ရဲ့အစ္စလာမ်ဘာသာဝင်တွေကမှမရှိသေးဘူးခင်ဗျ။
အခုအဲ့ဒီမှာပြန်ခဲ့တဲ့လူတွေကအခုသူတို့ရဲ့ဒီဘာသာရေးဆိုင်ရာလာလေဖြစ်နေတဲ့ခါကျတော့ဒီပလီဝတ်ပြုတဲ့ကိစ္စတွေပုံမှန်ပြန်ပြီးတော့လုပ်လို့ရနေပြီလားရှင်
။ပလီကိစ္စဆိုတဲ့နေရာမှာပြီးသွားတဲ့တရက်နှစ်ရက်လောက်ကနေပြီးတော့ကျွန်တော်တို့တန့်ရှင်းလုပ်ခွင့်ပေးမယ်ဆိုပြီးတော့ပြောတော့ကျွန်တော်တို့ကရန်ဝင်းတာတယ်။ဝင်းတာတဲ့ပုံမှာကျွန်တော်တို့ကအားလုံးတန့်ရှင်းလုပ်ဖို့အတွက်ကိုကျွန်တော်တို့ကလူစုစည်းတယ်စုစည်းပြီးတော့တန့်ရှင်းလုပ်ကြတယ်အဲ့လိုတန့်ရှင်းလုပ်ခိုင်းပြီးတဲ့အခါမှာဖျားဝတ်ပြုခွင့်လေးမကြခင်ဦးတည့်ရနေ့လောက်မှာအစ်ဆိုကလာတော့မယ်သူအဲ့လိုအစ်လေးဆိုကလာတော့မယ်ဆိုတဲ့အခါမှာအစ်လေးမကျွန်တော်ဒီပုံမှာဆင်နွှဲရမလားတို့ပြင်တော့သူမြတ်လာတဲ့အချိန်ကာလဒီလိုဥပုပ်ရမဇန်လမှာကျွန်တော်တို့ဟာနေ့စဉ်ဝတ်ပြုနေတဲ့ဒီနမ၅ကျင်လေးကိုကျွန်တော်တို့ပလီမှာပဲပြန်ပြီးတော့ဝတ်ပြုခွင့်လေးများရလို့ရညာကျွန်တော်အားကျွမှန်တဲ့နဲ့ကျွန်တော်တန့်ရှင်းလုပ်ကြတယ်ခင်ဗျအဲ့လိုလောက်ကြလောက်ပင်လောက်ညာတော့လေပြီးွားတာနဲ့အရင်ကနဲ့ပို့ပြီးတော့တင်းကျက်စွာနဲ့ပိတ်ပြီးတော့အကုန်လုံးထွက်ဆိုင်နဲ့ဘယ်သူမှပြေးမဝင်တော့ဘူးခင်ဗ
ျဒီတော်တွင်တရက်သမိန်မှာဖြစ်ခဲ့တဲ့အခြေအနေတွေကိုတောက်ကြနေကတွားရောက်ကြည့်ရှုတဲ့မစ္စတာဆဝိုင်းလို့ခေါ်တဲ့ဘာသာပေါင်းစုံငင်းငယ်ရေးအဖွဲ့ကြီးရဲ့ကိုယ်စားလှယ်တွေကိုမြို့နယ်နဲ့ကျေးရွာအာဏာပိုင်တွေကတားမြစ်ခဲ့ကြောင်းအဖွဲ့ရဲ့ဗဟုအလုံးမှုဆောင်ကိုဆိုင်က VOA ကိုပြောပါတယ
်။လုံးဝမဖြစ်တဲ့ကိစ္စမျိုးပေါ့။တကယ်တည်းဆိုရင်အနာပိုင်းနဲ့ကိုယ်တိုင်ကဒါကိုပြင်းလင်းမြင်တာမျိုးဆိုတဲ့အရာကိုတပ်ပြီးရင်အရေးကြီးတယ်။တစ်ဖက်ကနေပြီးတော့အထက်ကအမင်းကတမျိုးအောက်မှာဖြစ်နေတာတမျိုးဒါကလုံးဝမဖြစ်တဲ့။နောက်တစ်ခုကအခုနောက်မှာတာဝန်ယူမှုတာဝန်ခံမှုလုံးဝမရှိဘူးပေါ့နော်။အဲ့မှာကျွန်တော်ပြန်လည်လာတဲ့ဟာကိုလည်းအဲ့ဒါကိုလည်းအမှတော့ချက်သူကတော့အဲ့ကျွန်တော်တို့ရောက်တဲ့ချိန်ကနေပြန်လာတဲ့အထိကိုပတ်ပတ်လေကိုလူ၁၀ယောက်ကျော်ကထောက်ချောက်ကိုအဲ့မှာကျွန်တော်တို့ဓာတ်ပုံတွေလိုက်တယ်ဗီဒီယိုတွေလိုက်တယ်ကျွန်တော်တို့လုံးဝစူးစူးဝါးဝါးနဲ့အခုပဲကြိုက်တော့ဖြတ်တော့မယ်ဆိုတဲ့ပုံပန်ရင်းနဲ့အဲ့လိုမျိုးကြည့်တာလည်းခံခဲ့ရတယ်။နောက်ဆုံးမှကျွန်တော်တို့ကလည်းမရတော့ခဲ့တာဆိုလည်းကျွန်တော်တို့ပြန်ကြမယ်မိုးနဲ့လေနဲ့ဆိုတော့အဲ့မှကျွန်တော်တို့ပြန်လှည့်လာ
။တရက်သမိန်ကြီးရွာကအကြမ်းဖက်မှုဖြစ်ခဲ့တဲ့အချိန်နည်းနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအမျိုးသားလူခွင့်ရေးကော်မရှင်ကတွားရောက်စုံစမ်းစစ်ဆေးခဲ့ပါတယ်။အလားတူမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကလည်းသူရဲ့မြန်မာနိုင်ငံခီးစဉ်အတွင်းအဲ့ဒီကြေးရွာကိုကိုယ်တိုင်တွားရောက်ကြည့်ရှုခဲ့တယ်လို့အတန်းဖက်ကျူးလွန်သူတွေကိုဥပဒေနဲ့အညီအရေးယူဖို့မြန်မာအစိုးရကိုတိုက်တွန်းထားပါတယ်